ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုပထမဆုံးအချိန်ဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေစတင်လှုပ်ဆောင်လိုက်ပြီးဖြစ်တဲ့အကြောင်းပြင်သစ်အစိုးရကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပြီးပြင်သစ်ရဲ့ဒေသတွင်မိတ်ဆွေတွေကလည်းပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းပြင်သစ်သမ္မတ François Hollande ရဲ့ရုံးကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆီးရီးယားနိုင်ငံတွင်ကင်းတောက်ပြန်တပ်မှုတွေကိုဒီလအစောပိုင်းမှာပဲပြင်သစ်တို့စတင်ခဲ့တာဖြစ်ပါတယ်။ဒီထောက်လန့်ရရှိတဲ့အချက်အလက်တွေကိုစုစည်းပြီးဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေပြင်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြင်သစ်သမ္မတ Hollande ရဲ့ကြေညာချက်ကဖော်ပြပါတယ်။အစ္စလာမ်ရဲ့စစ်သွေးကြောင့် ISIS တို့ရဲ့အကြမ်းဖက်ချင်းချောက်မှုတွေကိုတွန်းလှန်တိုက်ခိုက်သွားမယ်။ပြင်သစ်ရဲ့ပြတ်သားတဲ့ဂရီကဝတ်ကိုအခိုင်အမာပြသလိုက်တာဖြစ်တယ်လို့လည်းပြင်သစ်သမ္မတကကြေညာချက်မှာထပ်လောင်းပြောဆိုပြီးပြင်သစ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အခါတိုင်းတိုက်ခိုက်သွားမယ်လို့လည်းထပ်လောင်းပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် ISIS တို့နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတို့ကြောင့်ဖြစ်ပေါ်လာရတဲ့အကြမ်းဖက်မှုပုံစံမျိုးစုံကနေအရက်သားတွေကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့တီးကြီးပျက်စီးစေတဲ့ဘုံကျဲတိုက်ခိုက်မှုတွေကနေလဲတားဆီးရမှာဖြစ်တယ်လို့ပြင်သစ်သမ္မတကကြေညာချက်မှာပြောဆိုထားပါတယ်။အစ္စလာမ်ရဲ့စစ်သွေးကြောင့် ISIS တို့ကိုတိုက်ခိုက်မှုတွေရဲ့တခြားဖြစ်ထွန်းမှုတစ်ခုကတော့အီရတ်တို့က ISIS တို့ကိုတိုက်ခိုက်ရေးအတွက်ဆီးရီးယား၊အီရန်၊ရုရှားတို့နဲ့ထောက်လန်းရေးအချက်အလက်တွေမျှဝေဖို့သဘောတူလိုက်ကြတာပဲဖြစ်ပါတယ်။အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးသူတို့ရဲ့စွမ်းဆောင်နိုင်စွမ်းကိုရှော့ချပစ်နိုင်ရေးကြိုးပမ်းဖို့လေးနိုင်ငံတို့အာရုံစိုက်လှုပ်ဆောင်မှာဖြစ်တယ်လို့အီရတ်အစိုးရတာဝန်ရှိသူတို့ကဒီကနေ့ကြေညာပါတယ်။